IS Islamic စစ်သွေးကြတွေကသူတို့ဖမ်းဆီးထားတဲ့ Jordan တိုက်လေမှုကိုအရှင်လက်လက်မီးရှို့တတ်ဖြတ်လိုက်တဲ့ဗီဒီယိုကိုအင်တာနက်ကတဆင့်ပြသလိုက်ပြီးတဲ့နောက်အဲ့ဒီလုပ်ရက်ပေါ်တုံ့ပြန်လက်စားချင်မယ်လို့ Jordan နိုင်ငံကအင်ကာနေမှာပြောဆိုလိုက်ပါတယ်။ Jordan နိုင်ငံသားတွေရဲ့ကြီးမားတဲ့ဆုံးရှုံးမှုနဲ့အလားတူကျိုးတို့ကလက်စားချေအပြစ်ပေးရပါလိမ့်မယ်လို့ Jordan ကြီးတဲ့ရဲ့ပြောခွင့်ရသူ Mudor El Amari ကရုပ်သံကနေထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုလိုက်ပါတယ်။IS Islamic စစ်သွေးကြွတွေကဂျော်ဒန်ကိုပြန်လွှတ်ပေးဖို့တောင်းဆိုထားတဲ့ event အမျိုးသမီးကိုမကြခင်နိုင်ပိုင်းအတွင်းမှာတည်တံစီရင်ဖို့ဂျော်ဒန်ကစီစဉ်နေတယ်လို့လုံခြုံရေးဘက်ဆိုင်ရာသတင်းရင်းမြစ်တွေကိုကူကပ်ပြီးတော့သတင်းဌာနတွေကဖော်ပြနေကြပါတယ်။ Washington DC မှာရောက်ရှိနေတဲ့ဂျော်ဒန်ပြည်အဗ်ဒူလာကတိုက်လေမှုမူအာ El Kasavi ကိုတပ်ဖြတ်လိုက်တဲ့အတွက်ဂျော်ဒန်ပြည်သူတွေကပိုးပြီးတော့ညှို့ညွတ်သွားစေတယ်လို့ပြောဆိုလိုက်ပါတယ်။ American သမ္မတ Barack Obama ကလည်း
andI think we'll redouble the vigilance and determination on the part of a global coalition.
ကျွန်တော်ထင်တော့နိုင်ငံတကာညွန်ပေါင်းအဖွဲ့အစည်းနဲ့သူတို့ရဲ့ဆွမ်းဆောင်ရည်တွေကျသွားအောင်နောက်ဆုံးမှာလုံးဝအနိုင်ရသွားတဲ့အထိကြိုးပမ်းကြဖို့ဆုံးဖြတ်ချက်ကနှစ်ဆတိုးပြီးတော့ခိုင်မြဲလာစီပါလိမ့်မယ်။သူတို့ရဲ့အယူဆတွေလောက်ရတဲ့ဟာအတွေးခေါ်မဲ့ဘလောက်အကျဉ်းသိခါမဲ့တယ်ဆိုတာကိုပြတ်တနေတာပါပဲလို့သမ္မတဥပမာကပြောဆိုသွားတာဖြစ်ပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်မစ္စတာဘန်ကီမွန်ကလည်းဂျော်ဒန်တိုက်လေမှုကိုတပ်ဖြတ်ခဲ့တဲ့အပေါ်ပြစ်တင်ရှုတ်ချလိုက်ပြီးတော့ IS Islamic စစ်သွေးကြော်တွေဟာလူအသက်ကိုအလေးမထားကြသူတွေဖြစ်တယ်ဆိုပြီးတော့ပြောဆိုလိုက်ပါတယ်ခင်ဗျာ